ဒီကနေ့ကြောက်တဲ့63နှစ်ပြည့်ကချင်တော်လှန်ရေးနေ့အထိမ်းအမှတ်အခမ်းအနားကို KIO ရုံးခွဲတွေကနယ်မြေဒေသအလိုက်ကျင်းပခဲ့ပြီး KIO ဥက္ကဋ္ဌကသူ့ရဲ့မိန့်ခွန်းကိုစာနဲ့ထုတ်ပြန်ခဲ့တယ်လို့ရုတ်တံရိုက်ကူးပြီးပေးပို့တာတွေလည်းရှိခဲ့ပါတယ် KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘာလာရဲ့မိန့်ခွန်းကိုကချင်ဘာသာနဲ့ထုတ်ပြန်ထားတာဖြစ်ပါတယ်ဒီမိန့်ခွန်းပါအရေးကြီးတဲ့အချက်တွေကို KIO ပြန်ကြားရေးတာဝန်ခံပိုမှုကြီးနော်ဘူးကအခုလိုပြောပြပါတယ်
ကျော်တို့ဥပ္ပဌာကြီးရဲ့မင်းကုန်းကိုတရားဝင်ဗမာလိုဘာသာပြန်သားတာတော့မရှိဘူးပေါ့နော်ဒါမှမဟုတ်အဲ့ဒါအဲမင်းကုန်းကအရေးကြီးတဲ့အပိုင်းတွေကိုကျွန်တော်တတ်နိုင်ဆုံးပေါ့ကွာအဲအရှင်းပြမယ်ဆိုလို့ရှိရောအဲဖစ်အာနာရှင်တနည်းချုပ်ပြီးတဲ့နောက်ပိုင်းမှာကျော်တို့လူလားတုံ့တနေတဲ့ဒီမိုကရေစီပြည်ဝတဲ့ဒီနိုင်ငံတော်တည်ကိုပေါ့နော်တိဆောက်ဖို့အတွက်လဲဒီဆရာအဖွဲ့အစည်းများအားလုံးပါဝင်တဲ့ဆွေးနွေးပွဲအကြီးအကိုကျင်းပပြီးမှတိုင်းပင်ဆွေးနွေးဖို့လိုအပ်တဲ့အကြောင်းတွေပါပါတယ်
။ဒါအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့နယ်မြေတစ်ခုထဲမှာလှုပ်ရှားတဲ့အခါအချင်းချင်းပုတ်တိုက်မှုတွေရှိတတ်တာကြောင့်ဒါကိုဆွေးနွေးဖြေရှင်းဖို့လိုလားကြောင်းလည်းထည့်သွင်းပြောကြားထားပါတယ်။အခြားအချက်တွေအနေနဲ့ကတော့ကချင်တွေလူမျိုးနယ်နိုင်ငံအကျိုးအတွက်တော်လှန်ရေးလုပ်ငန်းတွေမှာမိမိစန္ဒအလျောက်ပါဝင်ကြဖို့လူမျိုးနဲ့ဒေသကိုအခြေခံတဲ့ပြည်သူစစ်ဖွဲ့စည်းမှုတွေမှာမပါဝင်ကြဖို့နဲ့စစ်ကောင်စီကပြင်ဆင်နေတဲ့ရွေးကောက်ပွဲမှာပတ်သက်တာမျိုးမလုပ်ကြဖို့စတာတွေကိုလည်းထည့်သွင်းပြောကြားခဲ့ကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ဟာ1960ခုနှစ်အောက်တိုဘာ25ရက်နေ့မှာဖွဲ့စည်းခဲ့ပြီးကချင်လူမျိုးရေးတပ်မတော် KIA ကို1962ခုနှစ်ဖေဖော်ဝါရီလ5ရက်နေ့မှာဖွဲ့စည်းခဲ့တာပါ KIA ဖွဲ့စည်းတည်ထောင်တဲ့နေ့ကိုကချင်တော်လှန်ရေးနေ့အဖြစ်သတ်မှတ်ထားတာလည်းဖြစ်ပါတယ်2024ခုနှစ်နှစ်စံပိုင်းကတော့ KIA ဟာကချင်နဲ့ရှမ်းမြောက်ဒေသကစစ်ကောင်စီတပ်စခန်း20ခန်းကိုသိမ်းယူခဲ့ပါတယ်ပြီးခဲ့တဲ့စနေနေ့ကလည်းဖားကန့်မြို့နယ်ရှိနန်းတိန်တပ်စခန်းကိုသိမ်းယူခဲ့ကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
ဘာကမြုံတယ်ဗျာနတ်တင်စကန်ကိုကစနေနေ့တိတ်တာဖြစ်ပါတယ
်နတ်တင်စကန်ကိုပြီးခဲ့တဲ့ဇန်နဝါရီလဆန်းကလေးကထိုးစစ်စင်တိုက်ခိုက်နေခဲ့တာဖြစ်ပြီးတလာနီဘာအကြာသိမ်းယူနိုင်ခဲ့တာဖြစ်ပါတယ်နတ်တင်ဒေသခံတွေကတော့ပြီးခဲ့တဲ့လတိုက်ပွဲစကလေးကတိမ်းရှောင်ခဲ့ကြပါတယ်ရှမ်းပြည်နယ်တောင်ပိုင်းစီစံမြို့နယ်ဘက်မှာလဲစစ်ကောင်စီတပ်နဲ့ PNA ပအုပ်ပြည်သူစစ်ပူပေါင်းအဖွဲ့ဟာပအုပ်အမျိုးသားလွတ်မြောက်ရေးတပ်PNLA နဲ့မဟာမိတ်ပူးပေါင်းအဖွဲ့အစည်းကိုဆက်လက်တိုက်ခိုက်နေစေဖြစ်ပါတယ်။ဒီကနေ့မှာတော့စီဆိုင်မြို့အနောက်ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေကြောင်းဒေသခံတဦးကပြောပါတယ်
။အဲဒီကနေ့တော့အနောက်ဘက်ကမှဖြစ်နေတယ်။မကောက်ကတို့မိုင်းဟာကျတို့ဒီနေ့ဆောင်းလို့ပြည့်မနေ့လည်းဖြစ်တယ်။ရေရနဝဲတယ်။ဟောကတိုက်ပွဲလက်နေနေတယ်များ
စီဆိုင်မြို့အတွင်းတိုက်ပွဲတွေဟာဇန်နဝါရီလ22ရက်နေ့ကစတင်ဖြစ်ပွားခဲ့ပြီးစီဆိုင်မြို့ကို PNLA တပ်ဖွဲ့ကထိန်းချုပ်ထားပါတယ်စစ်ကောင်စီဘက်ကတော့စီဆိုင်တိုက်ပွဲနဲ့ပတ်သက်ပြီးသတင်းထုတ်ပြန်ထားတာမတွေ့ရသေးပါဘူးခင်ဗျာ